အမေရိကန်ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးတွေ့ခဲ့ပြီးရုံးအလုပ်တွေကိုအင်ကနေကောင်းကောင်းဆက်လုပ်ပေးနေပါတယ်။အခုလိုကိုဗစ် -19 ပိုးမနေ့ကစစ်ဆေးတွေ့ခဲ့ပေမဲ့ရောဂါလက္ခဏာတော့မခံစားရပဲအခြေအနေကောင်းနေပါတယ်လို့အမေရိကန်ဒုသမ္မတရုံးကမနေ့ကထုတ်ပြန်ခဲ့ပါတယ်။အိမ်မှာအမြန်စစ်နိုင်တဲ့ test kit နဲ့ရောပုံမှန်ဆေးကန်းတွေမှာသွားဆေးရတဲ့ PCR ပိုးတေချာတဲ့နည်းနဲ့ပါစစ်ဆေးပြီးအခုလိုပိုးတွေ့တာတေချာပါတယ်လို့ဒုသမ္မတဟဲရစ်ရဲ့သတင်းပြန်ကြားရေးတာဝန်ခံခရစ်စတန်အလန်ကဒီထုတ်ပြန်ချက်မှာရှင်းပြခဲ့ပါတယ်။သက်လက်ပိုင်း58နှစ်အရွယ်ဒုသမ္မတဟဲရစ်ဟာပုံမှန်ကိုဗစ်ကာကွယ်ဆေးအပြင်အားမြင့်ကာကွယ်ဆေးလည်းနှစ်ကြိမ်အပြည့်ထိုးထားပြီးနောက်ဆုံးထိုးထားတဲ့ရက်ကလည်းဒီလ AP တရက်နေ့ကပဲဖြစ်ပါတယ်။တစ်ချိန်ထဲမှာဒုသမ္မတဟဲရစ်အနေနဲ့သမ္မတဂျိုးဘိုင်ဒန်နဲ့ကတော့ဂျေးဘိုင်ဒန်တို့နဲ့အနီးကထိတွေ့ခဲ့မှုမရှိခဲ့ဘူး။အကြောင်းကဒီမတိုင်ခင်ကပဲသူတို့တရားစီခီးထွက်ခဲ့လို့ပါလို့လဲဒုသမ္မတပြောကြရကဆက်ရှင်းပြခဲ့ပါတယ်။ဒါအပြင်ဒုသမ္မတဟဲရစ်ဆာအမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီးမြင့်တွေဆရာဝန်တွေရဲ့အကြံပေးချက်တွေအတိုင်းအများအနည်းတူတည်ထောင်ခွင့်နေသွားပြီးပိုးကင်းစင်သွားမှသာရုံးပြန်တက်မှာပါလို့လည်းဒုသမ္မတပြောခွင့်ရကဆက်ပြောခဲ့ပါတယ်ခင်ဗျ